ဒရှင်များရှင်မြန်မာနိုင်ငံရဲ့စိုက်ပျိုးမြေတွေမှာအဆိုးဝါးခွင့်ပြုချက်လည်းမရှိတိုင်းဒေသကြီးခွင့်ပြုချက်မရှိပဲဒေသခံတောင်သူတွေစီကုန်သည်တွေကတဆင့်ပြည်ပနိုင်ငံသားတွေကအထူးသဖြင့်တရုတ်နိုင်ငံသားတွေဟာတောင်သူတွေနဲ့တိုက်ရိုက်မြေငှားပြီးစိုက်ပျိုးလုပ်ကင်နေတာတွေ့ရပါတယ်ပြပကဝင်ရောက်စိုက်ပျိုးမှုအနေနဲ့ပထမပိုင်းနေဆက်တင်မှာစတင်စိုက်ပျိုးလုပ်ကင်ခဲ့ရကအခုဆိုရင်မြန်မာနိုင်ငံအတွင်းနဲ့အထိစိုက်ပျိုးလုပ်ကင်နေရကိုတွေ့ရပါတယ်။ပချင်းပြည်နယ်ရဲ့ဝိုင်းမော်မြကြီးနာဗမော်စတဲ့မြို့နယ်တွေရဲ့စိုက်ခင်းတွေမှာပြပနိုင်ငံသားတွေဝင်ရောက်စိုက်ပျိုးမှုကနှစ်အတော်ကြာကြာကလေးကရှိနေတာလို့သိရပါတယ်။အခုနောက်ပိုင်းစစ်ဘေးရှောင်သွားတဲ့မြေနေရာတွေမြို့နယ်အလှမ်းဝေးတဲ့တစ်တေခုတ်ပြီးပြောင်နေတဲ့နေရာတွေမှာဝင်ရောက်စိုက်ပျိုးနေတာတွေရှိနေပါတယ်။တောင်သူခုတ်ထွင်ပြီးသားမြေနေရာတွေကိုရောင်းဖို့ပြောပြီးဝယ်ယူတာလည်းရှိပါတယ်။တောင်သူကမရောင်းရင်သိမ်းယူတာမျိုးတွေလည်းရှိပါတယ်။တချို့နေရာတွေမှာမြေငှားခိုင်းတဲ့နေရာတွေလည်းရှိပါတယ်။တောင်သူတွေကမငှားရင်ပါသွားမှာဖြစ်လို့ငှားကြရတာလည်းရှိပါတယ်။တောင်သူရတဲ့ဈေးနှုန်းကတဧကကိုသသိန်းလောက်နဲ့ငွေပေးငှားတယ်ဆိုတဲ့အဖြစ်သဘောဈေးနဲ့ရကြတာမျိုးပါ။အခုနောက်ပိုင်းဒေသခံပွဲစားတွေကတောင်သူတွေကိုတဧက3သိန်းနဲ့ငှားပြီးပြည်ပနိုင်ငံသားတွေကို8သိန်းနဲ့ပြန်ငှားတဲ့မြေငှားပုံစံမျိုးတွေတွေ့ရပါတယ်။အချင်းပြည်နယ်မှာအဓိကစိုက်ပျိုးတာကတစ်ရှူးငပြောဖြစ်ပြီးစိုက်ဧက3သိန်းဝန်းကျင်ရှိနေတယ်လို့သိရပါတယ်။ပြပနိုင်ငံသားတွေစိုက်ပျိုးရေးလုပ်တဲ့ပုံစံကနေရာတနေရာကို၅နှစ်ဝန်းကျင်သာငှားရမ်းစိုက်ပျိုးကြတာပါ။စာချုပ်ပြည့်တဲ့အခါစိုက်ခင်းတွေကိုတောင်သူတွေစီမှာဒီအတိုင်းထားခဲ့ပြီးအခြားမြေနေရာကိုထပ်ငှားပြီးစိုက်ပျိုးကြတာပါ။ငပြောကနှစ်ရှည်ပင်ဖြစ်တော့အုံလိုက်ဖြစ်လာပြီးငပြောကောင်းတွေကမြေထဲကျန်ခဲ့တာပါ။ပြပနိုင်ငံသားတွေပြစ်ထားခဲ့တဲ့မြေတွေမှာထွန်ရက်စိုက်ပျိုးလို့မရတာတွေဖြစ်ကြပါတယ်။ငပြောကောင်းတွေကိုဆက်နဲ့တူးထုတ်မြေပြန်ပြင်ရမယ့်ကုန်ကျစရိတ်တွေကိုဒေသခံတောင်သူတွေကမတက်နိုင်ကြပါဘူး။အကုန်ကျခံပြီးမြေပြန်ပြင်မယ်ဆိုရင်တော့၃နှစ်လောက်ကြာမှစိုက်လို့ရနိုင်ပါမယ်။မြေမပြင်ဘဲငပြောကောင်းတွေဆွေးအောင်ထားမယ်ဆိုရင်၁၀နှစ်လောက်ဆောင်ရမယ်အနေထားဖြစ်နေပါတယ်။အလားတူပဲစကိုင်းတိုင်း၆ဦးမြို့နယ်ရဲ့ချင်းတွင်းမြကန်ဖေးကရွာတွေမှာပြည်ပနိုင်ငံသားတွေမြေအောက်ရေကိုအသုံးပြုပြီးတခွားကင်းတွေစိုက်နေတာတစ်နှစ်ကျော်ကာလကိုရောက်ရှိနေပြီဖြစ်ပါတယ်။မြမတောင်သူတွေစီမှာသီးနှံတွေကိုပို့ထွက်ချင်တဲ့စိတ်ရှိပေမဲ့ဤပညာငွေအားနဲ့ဈေးကွက်ကရှိမနေပါဘူး။မတေချာတဲ့စိုက်ပျိုးမှုတွေတဲ့မြေငှားပြီးအသရင်အမျက်ရနေတာဆိုပြီးကျဉ်နဲ့နေတာမျိုးဖြစ်ပါတယ်။လေအမြေဘေးရွက်ဆိုးကျိုးတွေနဲ့မြေပြတ်မှာတွေကိုလည်းမတွေးထားတဲ့အနေအထားမျိုးတွေပါမန္တလေးတိုင်းမရရဘက်မှာလည်းပြပနိုင်ငံသားတွေကမြေငှားပြီးဖျဲစိုက်ခင်းတွေစိုက်ကြပါတယ်စိုက်ခင်းတွေမှာပိုးသက်ဆေးအလွန်အကျွံအသုံးပြုခဲ့တာကြောင့်ဖျဲခင်းတွေစိုက်ပြီးတဲ့မြေတွေဟာအခြားသီးနှံတွေစိုက်မရတော့ဘဲမြေပြတ်တဲ့အနေအထားတွေရှိခဲ့ပါတယ်မြမစိုက်ပျိုးမြေတွေမှာပြည်ပကဝင်ရောက်စိုက်ပျိုးနေတာနဲ့ပတ်သက်ပြီးပထမပိုင်းရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တို့လိုနယ်စပ်တွေကနေအခုဆိုရင်မန္တလေးတိုင်းနဲ့ပဲခူးတိုင်းတို့လိုမြမနိုင်ငံအတွင်းနဲ့အထိစိုက်ပျိုးလုပ်ကင်လာတာမျိုးတွေ့ရပါတယ်။အခုလေ AR တိုင်းအတွင်းမှာမြေကြီးငှားလို့ရရင်လည်းငှားချင်တယ်ဝယ်လို့ရခြင်းလဲတဆက်ဆက်သေးဧကများများဝယ်ခြင်းနဲ့နိုင်ငံသားတွေလာရောက်ဆက်သွယ်နေတယ်လို့ကြားရပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအေယာဝတီတိုင်းဒနုပြူမြို့နယ်ကတောင်သူဦးသိန်းအောင်ကပြောပါတယ်
။သူတို့ကတော့စိုက်ကြိုးကြီးပေါ့ဗျာနှမ်းစိုက်မယ်ပဲစိုက်မယ်ကဘာစိုက်မယ်ပေါ့ဗျာဒီမြေလို့မြေရိုင်းနေပေါ့ဗျာသူတို့ကဝယ်လို့ရရင်လဲဟိုရောင်းမဲ့တခြားတဲ့တဲ့ထဲမှာဧကချင်းချင်းချင်းသူတို့ဝယ်ခြင်းနဲ့ရနိုင်မလားလို့မေးလာတဲ့နိုင်ငံသားသားသို့မဟုတ်နိုင်ငံသားသားပါဝင်တဲ့ကုမ္ပဏီတွေအဖွဲ့အစည်းတွေကိုအစိုးရရဲ့ခွင့်ပြုချက်မရဘဲနဲ့ရောင်းပိုင်ခွင့်မရှိဘူးလို့ဥပဒေမှာတည်ထောင်ထားပေမဲ့နိုင်ငံသားသားကလည်းသူ့နာမည်နဲ့မဝယ်ဘဲနဲ့သူ့ရဲ့ဂျင်းကြီးရဲ့လူတယောက်နာမည်နဲ့ဝယ်လိုက်ရင်ရနေတာပဲဗျာတကယ်ကြတော့ဒီလေသမားတွေရဲ့ဘဝအခက်အခဲကိုဖြည့်ရှင်းကူညီဖို့အရေးကြီးတယ်တစ်ဖက်ကဥပဒေနဲ့ချုပ်ချယ်ထားုံနဲ့တော့မဖြစ်နိုင်ဘူး
အခုလိုမျိုးပြည်ပနိုင်ငံသားတွေဟာတောင်သူတွေနဲ့စီးပွားရေးရာပူးပေါင်းလုပ်ကင်တာပဲဆိုပြီးလစ်လူရှုလို့မရပါဘူး Down to relay at your pieton, meaning I love to relay, Mamanganga alone. I am. No one a pet, Joe, she be a Joe made it, Johnny, my people, ya are. Pubang a car, Sunday the jar, Pubang Nayang, Tang Yang Yam, a Kaysaha, a so yama, down in Shinibare. Liam yeha, low pangu in yada, down to re pine sign up, she be. Liam yebom my people, a Joe de yaha, along bot, they are my pitted duet. ညီမလေးအမကြီးတွေပေါ်မှာပြပနိုင်ငံသားတွေဝင်ရောက်စိုက်ပျိုးလောက်ကိုင်းနေတဲ့ကိစ္စတွေကိုဥပက္ခမပြုဘဲတပ်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အလေးအနက်ထားဆောင်ရွက်သင့်ပါကြောင်းတိုက်တွန်းလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ညီမခင်မျိုးတွေပါ